ကျေးတော်ရှင်ဆရာတော်ရှင်သူမြတ်ကြီးဖေယနေ့ညသာသနာတော်နှစ်2569နှစ်ကောဇာတက္ကရာ1385ခုနှစ်တပေါင်းလာပြေကျော်2ရက်2024ခုနှစ်မတ်လ26ရက်အင်္ဂါနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသော18ရက်3လ2024တနင်္ဂနွေနေ့ည17:45မိနစ်တွင်ကွယ်လွန်အိဆာရောက်သွားခဲ့ပြီဖြစ်သောတိရိပြန်ကြီးဦးသိန်းညောင်အားရည်စူး၍ဇနီးဒေါ်တင်ခိုင်အမကြီးဒေါ်တင်မြင့်မိသားစုတို့မှဆင်ရင်ကျင့်ပပြုလို့အတော်အွန်လိုင်းဓမ္မသမင်းနဲ့ဆက်လင်၍ကြည်တော်ရှင်ဘာမခကျုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားချီးမြှင့်ပေးသနာတော်မူပါရန်ဖျားတွေ့တော်ခြေတော်ဆုံးဥခိုက်၍ယူသေးစွာရှောက်ထားအပ်ပါသည်ဖျာ
အောင်သုံးရ85ခုနှစ်တပေါင်းလာပြီကြောင့်နေရ2024ခုနှစ်မလ26ရက်အင်္ဂါနေ့၌တိရိပြန်ချီသာသနာတော်ကကြီးဦးသိန်းညောအာရည်စု၍တော်ကျင်ခိုင်အပါကြီးတော်တည်မြင့်မိသားစုတို့ကစင်ကျပပြုလို့အသည်ဓမ္မဒါနတရားအမှုပွဲ၌အွန်လိုင်းမှာဟောကြားတော်မြတ်ဗုဒ္ဓဤဓမ္မကုန်ဤမြတ်အကြောင်းတရားဒေသနာတော်ဗုဒ္ဓဟောကြားတဲ့တရားဓမ္မရဲ့ဂုဏ်ကြီးများကိုမတ္တနာယူကြရအောင်ဗုဒ္ဓဟောကြားမြတ်တရားဗုဒ္ဓတိညာမြတ်တရားဓမ္မနဲ့ပတ်သက်ပြီးတော့နှမျိုးခွဲပြီးတော့မှတ်သားရမှာဖြစ်တယ်တရားကုန်တော့6ပါးဆိုပြီးတော့ထို့ထို့သုတ်တံမှာမြတ်စွာဘုရားဟောကြားတဲ့တရားဓမ္မရဲ့ဂုံဤချင်း6မျိုးဂုံဤချင်း6မျိုးဆိုတာစွမ်းဆောင်ပေးနိုင်တဲ့အရည်အသွေး6မျိုးတရားကုံတော့6ပါးအဲ့ဒီတရားကုံတော့6ပါးအပြင်မြတ်စွာဘုရားဟောတဲ့ဓမ္မရဲ့ဂုံဤတွေကမြောက်ရစွာရှိတယ်သုတ်တန်လိုက်ဟောတာလည်းရှိတယ်ချုပ်ငုံပြီးတော့ပြောတာလည်းရှိတယ်အဲ့ဒီတရားကုန်တော့6ပါးဆိုတာကအလုံးချုပ်ငုပ်ပြီးတော့သုံးသပ်ပြီးတော့ပြောတာလေဘုရားကုန်တော့9ပါးတရားကုန်တော့6ပါးသံဃာကုန်တော့9ပါးဆိုပြီးတော့တစ္ဆက်ကသုံးတို့ပါတို့တချို့သုံးတွေမှာခေါ်ကြတာဖြစ်တယ်ပေါ့တို့တော့တရားကုန်တော့6ပါးဆိုတော့အဲ့ဒီတရားကုံတော်ရဲ့6ပါးပဲရှိတယ်တခြားမရှိတော့ဘူးလို့ဒီလိုဆိုလို့တာမဟုတ်ဘူးเนาะအဲ့မှာမြတ်စွာဘုရားဟောတဲ့တရားကဒီလိုတရားမျိုးဖြစ်တယ်ဆိုတာကိုသိရှိအောင်ဟောတဲ့တရားရဲ့အရင်ချင်းဂုံ6မျိုးကိုအဲ့တုန်းတည်းမှာဖော်ပြဖြစ်တယ်အဲ့တော့အနည်းချုပ်ပြောရမယ်ဆိုရင်ဓမ္မဂုံဤဓမ္မကုံဤဆိုတဲ့နေရာမှာတရားဓမ္မကိုနှမျိုးခွဲပြီးတော့မှတ်ရမယ်ပထမကပฏิဝိဒဓမ္မပฏิဝိဒဆိုတာထိုးတွင်၍သိအပ်သောတရားနော်ထိုးတွင်၍သိအပ်သောတရားယသဝိယထိုးတွင်ပြီးတော့သိတဲ့တရားအဲ့ဒီတရားရဲ့ကုံဤကတစ်မျိုးနောက်တစ်ခုကတိတိတဓမ္မသတ္တဝါတွေအကျိုးအတွက်ဟောပြောအပ်တဲ့တရားကတစ်မျိုးနော်ဓမ္မနှစ်မျိုးပฏิဝိဒဓမ္မထိုးတွင်သိအပ်တဲ့တရားတိတိတဓမ္မသတ္တဝါတွေသိစေဖို့ဟောပြောဆုံးပါအပ်တဲ့တရားလို့အချင်းညုတ်နှစ်မျိုးခွဲကြပြီးမှတ်တယ်အဲ့ဒီတရားနဲ့ပတ်သက်ပြီးတော့ယသဗျာရဲ့အတိညာညာတော့နှမျိုးကိုဓမ္မစက္ကလို့ခေါ်တယ် ဓမ္မစကဆိုတာနော်ဒေသနာပฏิဒီပฏิဝေဒညာရဲ့ဒေသနာညာရဲ့ဒီနှစ်ခုကိုဓမ္မစကလို့ခေါ်တယ်ပฏิဝေဒညာဆိုတာမြတ်စွာဘုရားတရားကိုရှုစွာထုတ်၍သိတယ်ဒါတစ်ခုကိုယ်ကိုယ်တိုင်ရင်သိတယ်သိပြီးတော့မှဒေသနာဓမ္မဆိုတာဒေသနာညာဆိုတာဟောပြောတဲ့အသိညာပฏิဝေဒညာဆိုတာထိုးရသိရတဲ့တရားကိုသိတဲ့ညာဒေသနာညာဆိုတာဟောပြောတဲ့ညာအဲ့ဒီညာနှမျိုးကိုပဲဓမ္မစကလို့ပြောတာဓမ္မစကတရားဆိုတာအဲ့ဒီညာနှမျိုးအရာမြတ်စွာဘုရားတရားရည်ရဲ့အကျိုးဒီပေါ်တာပဲဖြစ်တယ်အဲ့တော့ပထမကိုယ်ကိုယ်တိုင်သိတယ်ဒုတိယသိများကိုသိအောင်ဟောပေးတယ်လောကကြီးမှာသာသနာပြုတယ်ဆိုရလဲအဲ့ဒီအိဗေပဲပထမကိုယ်ကိုယ်တိုင်သိရမယ်ဒုတိယသူများကိုသိအောင်တစ်ဆင့်ဟောပြောပေးရမယ်ဒီနှစ်ခုပဲနော်ကိုယ်သိရုံနဲ့မပြီးသေးဘူးသူများသိအောင်လည်းဟောပြောပေးရမယ်ဒါမှလောကကြီးကပြတ်ပွားနိုင်တယ်တုတ်တက်လာနိုင်တယ်အဲ့တော့မြတ်စွာဘုရားရဲ့အဓိကညံ့တော်ကြီးနှစ်ခုလို့မှတ်တာပฏิဝေဒညံ့ဒေသနာညံ့ပฏิဝေဒညံ့ဆိုတာကိုယ်တိုင်ထိုးတွေ့ရသိတဲ့ညံ့ဒေသနာညံ့ဆိုတာကိုယ်သိတဲ့တရားကိုအများကိုဟောပြောသိစေတာအဲ့ဒါဒေသနာညံ့အဲ့ဒီညံ့နှစ်ခုကိုစတင်ပြီးတော့အသုံးပြုတာကိုဓမ္မစကအဲ့ဒီညနှစ်ခုကိုဓမ္မစကစတဲ့အသုံးပြုတာကိုပဝဒနာဓမ္မစကပဝဒနာအတိညာနှမျိုးဖြင့်လေပတ်စေဘူးသိပါလေပြောလို့ရတာမသိရင်ပြောလို့မရအဲ့ဒါကြောင့်မို့ပฏิဝေဒညာဖြင့်သိရတဲ့တရားကိုပฏิဝေဒဓမ္မလို့ဒီလိုမှတ်တာဘူးလို့နံပါတ်1တရားကယသောဗျာစိတ္တကြုတ်ကိုအထုတ်လို့သိရတဲ့တရားကပฏิဝိဒဓမ္မတောက်ချိုက်တဲ့ဓာတွေနဲ့တောက်ချိုက်ဆင်းပြီးတော့ပฏิဝိဒနဲ့တူတူပဲပฏิဝိဒဆိုထိုးတွေ့ရသိရတဲ့ဓမ္မတရားထိုးတွေ့ရသိရတဲ့တရားဒါတစ်ခုတေတိတာဓမ္မဟောပြောရတဲ့တရားအဲ့ဒါကတစ်ခုအဲ့ဒီနှစ်ခုကိုအကျဉ်းချုပ်မှတ်သားထားဖို့ဒီနေ့ဩမတော်အဲ့တော့ရှေးဥစွာပฏิဝိဒဓမ္မရဲ့ဂုံးကြီးတွေပါရှိတယ်မြတ်စွာဘုရားတရားဟောတယ်ဆိုတော့ဘယ်လိုတရားမျိုးတွေလဲအဲ့ဒါကိုရှေးဥစွာသိဖို့တရားရဲ့အရေးချင်းတွေကိုရှေးဥစွာထုတ်ပြအဲ့ဒါနဲ့ပတ်သက်ပြီးတော့ဓမ္မယသနာကထာမှာမြတ်စွာဘုရားရဲ့မိကြချက်ကိုကြည့်ရမှာဖြစ်တယ်ပฏิဝိဒဓမ္မထိုးတွင်သိရတဲ့ဓမ္မရဲ့ဂုံဤချင်းနေအဲ့ဒါကိုမြတ်စွာဘုရားကိုယ်တိုင်ကဘလို့ဟောလဲအဋ္ဌိကတောခောမြယံဓမ္မောငါကိုယ်တိုင်သိရှိတဲ့သိထားတဲ့တရားဟာဒီလိုအရေးချင်းနေရှိတယ်ဆိုပြီးတော့အရေးချင်းရှင်းမျိုးဂုံရှင်းမျိုးကိုဖော်ပြထားတယ်အဲ့ဒီမှာ။ဩငါသိတဲ့တရားဒီလိုအရေးသွေးတွေရှင်းမျိုးရှိတယ်ဂုံရှင်းမျိုးရှိတယ်။အဲ့ဒီဂုံရှင်းမျိုးကဘာတော့နံပါတ်1ကကံပီရောကံပီရာမြတ်စွာဘုရားဟောတဲ့တရားကကြာနိုင်ုံနဲ့သိဖို့မလွယ်ဘူးကြာပြီတဲ့နောက်အလေးနဲ့ဒါစဉ်းစားမှနဲ့နဲ့လေကမိရာဆိုတာနဲ့နဲ့လေအသိဉာဏ်မရှိလို့ရှိရင်လက်လမ်းမမီဘူးယသဗျာသိတဲ့တရားနံပါတ်1အကြီးချင်းကကမိရာနဲ့နဲ့လေကိုအပေါ်ရနေပြောတာမဟုတ်ဘူးနဲ့နဲ့လေနေနေရဲဆိုတာထုတ်ဖောက်ပြီးတော့သိဖို့ခက်ခဲတယ်လို့ပြောတာနော်ကမ္ဘီရာဆိုတော့အမှန်တန်တဲ့ရည်ရဲမှာလ လူတွေအထောက်တရားမရနိုင်ဘူး။တမန်အတိညာလေးနဲ့သဘောပေါက်နားလည်နိုင်တာမရှိဘူး။ဒါကြောင့်မလို့ကံပေရောနည်းနည်းလေးစာကုန်ရည်ချင်းတစ်ခုပဲ။အဲ့တော့မြတ်စွာဘုရားသိတဲ့တရားဆိုတာဘယ်လိုတရားမျိုးလဲလို့ပြောမယ်ဆိုရင်အနှစ်ချုပ်ပြောတဲ့အခါမှာသစ္စာလေးပါပဲ။သစ္စာလေးပါတရားသည်ကံပေရောနည်းနည်းလေးပင်လေသဗုဒ္ဓရာကြီးဟာအောက်ကျမ်းမြင်ထိဖို့ဆိုအလုံးခက်တယ်အလုံးကိုနဲ့တယ်တပ္ပပုဂ္ဂိုလ်တွေဟာပင်လေတဲ့ဆင်းလို့မရဘူးပေါ့နော်နဲ့နေတဲ့နဲ့တဲ့ဆိုတာအခြေခံမြင်နိုင်စွာမရှိဘူးပေါ့ဒါကြောင့်မို့အယံတဘောအဓိကတော့ငါသိရတဲ့ဒီတရားဟာကံပြီးတော့နဲ့နေတယ်နေနေရကမိရာခုဒါကတခုနော်နောက်တခုကဒုတ်တော့ဤဖို့မြင့်မှုခက်တယ်နေနေသည့်အတွက်ကြောင့်မြင့်မှုခက်တယ်ဥပမာပင်လေကြီးအဘဒတ်နေတယ်နေနေတော့အဲ့ဒီပင်လေကြီးရဲ့ကြံ့မြင့်မှာပါရရှိတယ်လေလို့ဆိုမြင့်မှုရခက်တယ်နော်နေတဲ့ရဟာမြင့်မှုရမရနိုင်ဘူးသစ္စာလေးပါးတရားသည်နဲ့လက်နဲ့နဲ့တယ်နဲ့နဲ့သည့်အတွက်ကြောင့်ထုတ်တဲ့တော့မြင့်မှုလည်းခက်တယ်အဲ့ဒီနေရာမှာစာပေကျမ်းကမှဖွင့်တာရရှိသေးတယ်သစ္စာလေးပါးဆိုတဲ့နေရာမှာဒုက္ခသစ္စာသမုဒယသစ္စာဒါကသတ္တဝါတွေယထားတဲ့ယုံ난ခန္ဓာတွေကဒုက္ခယအကြောင်းဖြစ်တဲ့အကြောင်းတရားကဒုက္ခသမုဒယဒုက္ခနဲ့ဒုက္ခသမုဒယဒုက္ခဖြစ်ကြောင်းတရားအဲ့တော့ပထမသစ္စာကဒုက္ခဒုတိယသစ္စာကဒုက္ခဖြစ်ကြောင်းတရားအဲ့ဒီနှစ်ခုကနဲ့နဲ့တာဘာကြောင့်နဲ့နဲ့လို့ဆိုလူတွေဟာကိုရထားတဲ့တဘာဝတရားဖြစ်တော့လေမြင့်မှုခက်ခဲတယ်မြင့်မှုခက်ခဲသည့်အတွက်ကြောင့်ကပ်ပြီးတော့နဲ့တယ်လို့ပြောတာဒုဒ္ဒတမြင့်မှုခက်ခဲလို့နဲ့နေတယ်တကယ်ကတော့ကိုမှရှိနေတယ်ဆိုတာနဲ့နေတယ်ဆိုတာမြင့်မှုခက်ဖို့မြင့်မှုခက်လို့နဲ့နေတယ်လို့ပြောတာအဲ့ဒီသစ္စာတစ်ခုကြတော့ဒုဒ္ဒတကံပြီးတော့မြင့်မှုခက်တယ်အော်လို့ဆိုရင်လူတွေကဒုက္ခလို့မမြင်ဘူးဒုက္ခလို့ပဲမြင်နေတာအဲဒါကြောင့်မမြင်မှုတော်တော်ခက်တယ်ယုတ်တရားနန္တရားကိုရတာတဲ့ယုံ난ကကိုဒုက္ခလို့မမြင်တာအဲ့ဒီဒုက္ခလို့မြင်မှုခက်တော့ကြောင်းပထမသစ္စာနှစ်ပါးသည်ဒုဒ္ဒတ္တခမိရောနဲ့နဲ့သည်မြင်မှုခက်သည့်အတွက်ကြောင့်နဲ့နဲ့တယ်လို့သူတို့ပြောတာနောက်တစ်ခါဒုက္ခនិရောဓနဲ့ဒုက္ခនិရောဓကာမိနိပတိပရာဒုက္ခချုပ်ငြိမ်းရာနိဗ္ဗာန်ဆိုတဲ့ဒုက္ခនិရောဓသစ္စာသည်နည်းနည်းလို့မြင့်မှုခက်တာသူကြတော့ကံပေရတ္တဒုဒ္ဒောဒီတစ်ခုကအကြောင်းနဲ့အကျိုးအနေနဲ့ပြန်လည်ဟောတာတတိယသစ္စာဖြစ်တဲ့ဒုက္ခនិရောဓရဲ့စတုထသစ္စာဖြစ်တဲ့မေကသစ္စာဒုက္ခនិရောဓကပတိပတိပရာဒီနှစ်ခုသည်တော့နည်းနည်းလို့မြင့်မှုခက်တာအဲ့တော့ပြန်ပြီးတော့ရှင်းရှင်းပြောလိုက်မယ်ပထမသစ္စာနှစ်ခုကမြင့်မှုခက်လို့နည်းနည်းတာပကတိနည်းနည်းတာမဟုတ်ဘူးသိတာတယ်မြင့်မှုခက်လို့နဲ့နေတာဒုက္ခនិရောဓနဲ့ဒုက္ခនិရောဓကမိနိပတိပရာនិရောဓသစ္စာနဲ့မေကသစ္စာနှစ်ခုသည်နဲ့နေလို့မြင့်မှုခက်တာနှစ်ခုတော့မြင့်မှုခက်လို့နဲ့နေတာနဲ့နဲ့နေလို့မြင့်မှုခက်တာဒီနှစ်ခုဒီလိုဆိုလိုတယ်ပေါ့အဲ့တော့ရှင်းရှင်းပြောလိုက်မယ်ဆိုရင်တော့ပဒမသစ္စာကကံပီရာဟုတ်ဒီစတုဒ္ဓသစ္စာနဲ့ တတိယသစ္စာနဲ့သရုတသစ္စာကကမ္ဘီရအနေတဲ့သစ္စာနှစ်ပါဒုက္ခသစ္စာနဲ့ဒုက္ခသမုဒယသစ္စာဒီနှစ်ခုကဒုဒ္ဒတမြင့်မှုခဲ့တဲ့သစ္စာအဲ့လိုခွဲနေရနော်အဲ့လိုခွဲနေနိဗ္ဗာန်နဲ့နိဗ္ဗာန်ရောက်ကြောင်းတရားဟာနဲ့နေတယ်အလွန်နဲ့နေတယ်ဒုက္ခနဲ့ဒုက္ခသမုဒယပရမသစ္စာနှစ်ခုဟာမြင့်မှုခဲ့တယ်ကိုရှိနေပဲမြင့်မှုခဲ့တယ်မမြင့်ဘူးဘာလို့မမြင့်တော့အဝိဇ္ဇာဖုံးလွှမ်းနေလို့လူတွေမှာ illusion ဖြစ်နေလို့မမြင်တာအဲကြောင့်မလို့အဲ့ဒီနှစ်ခုကိုအထက်ကရာတွေကတော့ဒုဒ္ဒတတ္တကံပြီးတော့ကံပြီးရတာဒုဒ္ဒတော်လို့အပြန်လန်သုံးပြထားတာရှိတယ်နှစ်ခုစလုံးနဲ့ဆိုင်အောင်တစ်ခုစီကြည့်လိုက်မယ်ဆိုလို့ရှိရင်ဒီရောဓသစ္စာနဲ့မေဃသစ္စာဒီနှစ်ခုစီကံပြီးရဒုက္ခသစ္စာနဲ့ဒုက္ခသမုဒယသည်ဒုဒ္ဒတာမြင့်မှုခဲ့တယ်ချမ်းသာတယ်ပဲထင်နေတာပဲဒီလူတွေကရတာတဲ့ဘဝကိုဒုက္ခလိုပဲထင်တာအဲ့ဒါကြောင့်မြင့်မှုခဲ့တယ်ဒုက္ခနဲ့ဒုက္ခသမုဒယသည်ဒုဒ္ဒတာအဲ့တော့မြတ်စွာဘုရားသိထားတဲ့တရားဓမ္မဟာဒီနှစ်ခုနဲ့ပဲကံပီရာကုံဒုဒ္ဒတာကုံတစ်ခုလုံးချုပ်မရအောင်ပြောတဲ့အခါကျတော့နဲ့နဲ့လို့မြင်ခဲ့မြင်မှုခဲ့တဲ့မြင်မှုခဲ့လို့နဲ့နဲ့တယ်အပြန်လာပြုထားတာနော်အဲ့တော့ဆိုလိုတာသစ္စာလေးပါတရားအဲ့တော့ပဋိဝေဒဓမ္မရဲ့ခုံကြီးတွေမှာတိကံမီရာခုံနှစ်ဒုဒ္ဒတာခုံတည်ရခြင်းနေရှိတယ်အဲ့တော့မြတ်စွာဘုရားတရားဆိုတာလွယ်တကူနဲ့သိနိုင်တာမဟုတ်ဘူးနောက်တစ်ခုကပါတော့ဒူရာနုဘောရောသူအနုဘောရာမမင်္ဂင်္ဂသိဖို့ခက်တယ်နော်ခုနကမြင်တာအခုကသိတာညံ့တော့ညံ့ရဲ့အရာပဲသူရနုဘောတော်လွယ်လွယ်ကူနဲ့သိနိုင်တာမဟုတ်ဘူးခက်ခဲရင်ရင်နဲ့သိအောင်လုပ်ရမယ်နော်ဒီသစ္စာတရားဟာအလွယ်တကူနဲ့သဘောပေါက်မှာတော့မဟုတ်ဘူးခေကေကျိုးစားမှသဘောပေါက်နိုင်တာဖြစ်တော့ကြောင်းဒူရနုဘောရောတိဖို့ခက်ခဲတယ်လို့ဒီကုန်ကြီးရှိတယ်နောက်တစ်ခုကတန်တော်ပဏိတော်တန်တဆိုတာအဲ့ဒီတရားဟာနားလိုက်ရင်လည်းစိတ်ထဲမှာငြိမ်ချမ်းသွားတယ်သိလိုက်ရရင်လည်းစိတ်ထဲမှာငြိမ်ချမ်းသွားတယ်စိတ်ပူပန်မှုတွေကိုငြိမ်စေတယ်ဘာကြောင့်ငြိမ်သွားတာကိလေသာငြိမ်သွားလို့ပူရာဘာကြောင့်ပူလို့ကိလေသာကြောင့်ပူတာလောဘကြောင့်ပူတယ်ဒေါသကြောင့်ပူတယ်မောဟကြောင့်ပူတယ်အဲ့လောဘဒေါသမောဟတွေငြိမ်ဝတ်သွားလို့ရှင်စိတ်ကငြိမ်သွားတယ်နော်ဒါကြောင့်မို့အဲ့ဒီတရားတော့ဟာငြိမ်စေတတ်တဲ့တရားဖြစ်လို့ငြိမ်တဲ့တရားလို့ငြိမ်အေးတဲ့တရားလို့တန်တခုနောက်တစ်ခုကပဋိဒါပဋိဒါဆိုတာသိရလို့ရှိရင်သိလို့ကိုအာမရဘူးကျဉ်တ်နေတာလူဟာအစာကောင်းစားတယ်ဆိုတာပဋိခါစားနိုင်နော်ဘလောက်အရာသာရှိတဲ့အစာသာပဲဖြစ်စေမဝခင်မဲ့စားလို့ရတယ်ဝါရင်ဤသွားပြီမကြည့်ချင်တော့ဘူးလူတယောက်ကိုဝက်သားကြိုက်တဲ့လူဝက်သားကြီးပဲကြွေးကြည့်ပါလားနောက်ဝက်တောင်ကြည့်ကြည့်မှာမဟုတ်တော့ဝါဤသွားတယ်ကျန်တဲ့အရာတွေကအဲ့လိုဝသွားတယ်။ကျဉ်တ်မှုဖြစ်စေတယ်။ဒီတရားကြတော့ဘလောက်စားစားပတ်တဲ့ချိန်မဲ့တိလို့ကိုအာမရဘူး။အဲ့ဒါကိုပဏိတာတိလို့ကိုအာမရဘူး။ကျဉ်တ်အာရတင့်နေသွားတာကိုမရှိဘူး။အဲ့တော့တန်တဆိုတဲ့ငြိမ်အေးတဲ့ကုန်ပဏိတာဆိုတဲ့တင့်တယ်အာရမှုမရှိတော့အောင်နှစ်သက်စရာကောင်းတဲ့ကုန်အဲ့ဒီကုန်တကူကတော့တခြားဟာကိုပြောတာမဟုတ်ဘူးလောကုတ္တရာမေတ္တရာနဲ့နိဗ္ဗာန်ကိုပြောတာဒါကြောင့်မို့မြတ်စွာဘုရားဟာဖျားဖြစ်သူရောက်ပြီးတဲ့အခါမှာတတ္တတ္တဟာစံနေတယ်ဆိုတာလည်းကားနေတာမဟုတ်ဘူးပေါ်ပြီးပြန်အောင်မှပါလို့နေလေနိဗ္ဗာန်ကိုအာရုံပြုနေတယ်ဝင်စားလို့အမရဘူးခொနည်းအတ္တိနိဗ္ဗာန်ကိုအာရုံပြုနေ ဝိမု ക്തി ဒုက္ခပရိသဝေတ္တောဆိုဝိမု ക്തി ဒုက္ခနဲ့နေတာပထမတတဟာဒုတိယတတဟာတတိယတတဟာနော်တရိယအကုန်လုံးဝိမု ക്തി ဒုက္ခနဲ့နေတာဖြစ်တယ်ဩစေကဝနတတဟာပြီးတော့ရတနာကရတတဟာကျတော့အဘိဓမ္မာတရားကိုဆင်ញင်သုံးတတ်တာအဲ့ကြကျန်တဲ့တတ္တအားဒီမှာဝိမု ക്തി ဒုက္ခကိုခံစားနေတယ်ဆိုခံစားလို့အာရသွားလားလို့ဆိုအပြာဘူးဆိုလိုတဲ့အိဗက်ကနိဗ္ဗာန်ကိုအာယုံပြုလို့နောက်ထပ်နိဗ္ဗာန်ကိုအာယုံမပြုကျင်တော့ဘူးညီငွေသွားပြီမရှိတော့เนาะနိဗ္ဗာန်ကြီးကိုပဲသွားချင်နေတာနိဗ္ဗာန်ကိုပဲတွေးချင်နေတာအဲ့ဒါကိုတန်တာပဏိတာလို့ခေါ်တယ်နိဗ္ဗာန်တရားကိုရည်စုပြီးတော့တန်တော့ရသဗျာတိတဲ့တရားဟာရှင်တဲ့နှလုံးထဲမှာအေးချမ်းသွားတယ်ပဏိတတိရလို့အကုန်မရနိုင်အောင်ဖြစ်တယ်ဒီကုံတစ်ခုဆိုလို့တဲ့ပေါ့နောက်ကုံတစ်ခုကအတ္တကဝါစရောတဲ့ရသဗျာတရားကိုစစ်စစ်လေးလာဝိပန်သုံးသက်တဲ့အခါမှာတက္ကလို့ခေါ်တဲ့ logic ကိုအသုံးပြုပြီးတော့မြတ်စွာဘုရားတရားတော်ကိုချဉ်ကပ်လို့မသိနိုင်ဘူး logic นี่ဆိုတာကြိုးကြောင်းဆင်ញင်တာเนาะကြိုးကြောင်းဆင်ញင်တဲ့ဤနဲ့မြတ်စွာဘုရားတရားကိုဝင်ရောက်ပြီးတော့နားလည်အောင်ကြိုးစားလို့မရဘူးတဲ့အဲ့ဒါကိုပြောတာအတ္တကဝါစရောတက္ကေနเนาะတက္ကနီးဖြင့်အဝစရိတုံအနုဘုဇိတုံတိခြင်းကအဝတ်နအဝစရိတ္တဘောဩဃဣတ္တဘောနဟောတိတက္ကနီးဖြင့်ချင်းနှင်းဝင်ရောက်ဖို့နားလည်အောင်ကြိုးစားဖို့မဖြစ်နိုင်ဘူးတဲ့။ပါနဲ့မှသိနိုင်တော့ဆိုညံနဲ့မှသိနိုင်တယ်။ကြိုးကြောင်းဆင်ញင်တဲ့ဤလန်းတဲ့မြတ်စွာဘုရားဟောတဲ့တရားကိုချင်းကပ်လို့မရဘူး။နော်သိအောင်ကြိုးစားလို့မရဘူး။အတိညာနဲ့မှသိနိုင်တယ်လို့ဆိုလို့အဲ့တော့တက်ကအတက်ကဝါစရောတက်ကနီးနဲ့ချင်းနှင်းဝင်ရောက်ပြီးသဘောပေါက်နားလည်ဖို့မဖြစ်နိုင်ဘူးတဲ့အတိညာနဲ့သာနားလည်အောင်ကြိုးစားမှဖြစ်တယ်ဒါကကုံတစ်ခုနော်နိပုနောမြတ်စွာဘုရားဟောတဲ့တရားဟာအလွန်သိမ့်မွေ့တယ်အလွန်သိမ့်မွေ့တယ်ဆိုတာသိမ်ွေတဲ့အရာမှန်သမျှဟာသိဖို့ခက်တာလေးကြီးပဲနော်အလွန်သိမ်ွေတယ်ပဏိတဝေရဏိယောပညာရှိတွေသာသိတယ်ပညာရှိသာသိတယ်ဆိုတာမင်္ဂန်နဲ့နိလန်နဲ့ကျင့်ကြံကြုတ်ကိုအထုတ်တဲ့ပညာရှိမှသိနိုင်တယ်ကျင့်သုံးတဲ့တရားဟာမင်္ဂမို့လို့တယ်မင်္ဂနဲ့ဤလန်နဲ့ကျင့်သုံးမှသိနိုင်တယ်မင်္ဂနဲ့ဤလန်နဲ့ကျင့်သုံးမှသိနိုင်တယ်လိုင်းပြောင်းတယ်ပဏိတဝေရဏိယောကိုအတိပဲဖွင့်တဲ့အခါမှာသမ္မာပฏิပဒံပฏิပိစံပဏိပဏိဟိပဏိတိဝိရိတ္တဘောမင်္ဂနောအကျင့်တိုင်းကြည်ကြကြုကိုအထုတ်တဲ့ပညာရှိမှသာသိနိုင်တယ်လို့ပြောပညာရှိမှသိနိုင်အဲ့တော့မြတ်စွာဘုရားထိုးတွင်သိတဲ့တရားရဲ့ဂုံဟာ10မျိုးရှိတယ်လို့ဒါမှဟိုတရားဂုံတော့6ပါးနဲ့မတူဘူးเนาะဒါနော်တရားကုံတော့6ပါးကတခုဒါကမြတ်စွာဘုရားသိတယ်ပฏิဝိဒါဓမ္မပฏิဝိဒါဓမ္မဘုရားဟာဘယ်လိုတရားတွေကိုသိတာလဲတရားကျင့်တဲ့အခါမှာသူရတဲ့တရားကဘာတွေလဲဆိုရင်ဒီ6ခုအဲ့ဒီအရင်ချင်း6မျိုးရှိတဲ့သစ္စာ၄ပါးတရားကိုသိတာအဲ့ဒီသစ္စာ၄ပါးတရားသည်ကံပေရထောက်လန်းမှုရမမီလောက်နည်းနည်းတယ်ဒုဒ္ဒတအတိညာနဲ့လွယ်လွယ်ကူကူသိနိုင်တာမဟုတ်ဘူးခက်ခဲရင်သိရမယ်ဒုရနုဘောဒထိုးတွင်သိဖို့ခက်တယ်တန္တ တိလိုက်ရလို့ရှိရင်စိတ်နှလုံးအေးချမ်းသွားတယ်ပဏိတာတိလို့အမရဖြစ်တယ်အတ္တကဝါစရောအတိညာမဟုတ်ပဲနဲ့တက္ကနီနဲ့ချင်ကလို့မရဘူးအတိညာနဲ့သာချင်ကလို့ရမယ်နိပုဏအလုံးကိုတိမ်မွေးတဲ့အရာဖြစ်တယ်တိမ်မွေးဆိုတာတွေးဖို့ခက်တာပေါ့နော်အလုံးတိမ်မွေးတဲ့အရာဖြစ်တယ်ပဏိတာဝေရဏိယောစနစ်တကျတရားနိလန်တိုင်းမဂ္ဂင်၈ပါးချက်တရားကိုမမှန်ကန်ကန်ကျင့်သုံးထားတဲ့ပညာရှိပုဂ္ဂိုလ်တွေသာသိနိုင်တယ်ဒါမြတ်စွာဘုရားဟောတယ်ပฏิဝိဒ္ဓဓမ္မမြတ်စွာဘုရားထူးထွင်းသိတယ်ပฏิဝိဒ္ဓဓမ္မရဲ့ဂုဏ်တော်၈ပါးလို့ဒီလိုမှတ်သားလို့ရတယ်ပေါ့နော်အဲ့တော့ပฏิဝိဒ္ဓဓမ္မရဲ့ဂုဏ်တွေကတော့ဒါပဲနောက်ဒီလိုသိထားတဲ့တရားတွေကိုမြတ်စွာဘုရားထုတ်ဖော်ပြီးတော့ဟောတဲ့အခါမှာဘယ်လိုကုန်ရည်ချင်းနေရှိသလဲအဲ့ဒါကိုသိဖို့လိုတယ်ပေါ့နော်အဲ့ဒီကြတော့မြတ်စွာဘုရားကဘာဟောတော့ဟောပြောတဲ့ဓမ္မရဲ့ကုန်ရည်တွေကဘယ်နှခုရှိသလဲအဲ့ဒီမှလည်းပဲ၈ခုရှိတယ်အဲ့ဒီကတော့ကုန်ရည်၈ခုရှိတယ်နော်ပฏิဝိဒ္ဓဓမ္မထူးရင်သိရတဲ့တရားရကုန်ရည်ချင်းက၈ပါးတိတိဒ္ဓဓမ္မဟောပြောတဲ့တရားရဲ့ခုံကလည်းပဲ၈ပါးလို့လို့မှတ်ရမယ်။အဲ့ဒီခုံ၈ပါးကဘာလို့ဆိုရင်မြတ်စွာဘုရားရဲ့မြတ်စွာဘုရားဟောတဲ့တရားမှန်သမျှတိတိဒ္ဓဓမ္မဟောကြားတဲ့တရားဟာနံပါတ်၁အာဒိကလျာဏစတဲ့နဲ့အချိန်ကလည်းမမှန်ကန်ကန်စတဲ့နာဖြစ်လို့ကျင့်သုံးရတဲ့အစီအစဉ်အရစနစ်ကြလို့အစာမှလည်းကောင်းတယ်မြတ်စွာဘုရားဟောတဲ့တရားသည်အစာလည်းကောင်းတယ်အစာဆိုတာဘာပြောတာလို့မြတ်စွာဘုရားဟောတဲ့တရားကိုကြားနာလိုက်ရတယ်မယ်နော်ကြားနာလိုက်ရတယ်ဆိုတဲ့အချိန်ကလည်းကောင်းတယ်ကြားနာတဲ့အတိုင်းလိုက်နာကျင့်သုံးရတဲ့အခါမှလည်းကောင်းတယ်ရစက်နောက်ဆုံးမှအကျိုးသက်ရောက်မှုဖြစ်ပေါ်လာတဲ့အခါလည်းကောင်းတယ်အဲ့လိုဆိုလို့လေနော်မြတ်စွာဘုရားဟောတဲ့တရားသည်အစကလည်းကောင်းတယ်အလယ်မှလည်းကောင်းတယ်အဆုံးမှလည်းကောင်းတယ်အာတိကလျာဏအစ၌ကောင်းအောင်တိတိတာဓမ္မမြတ်စွာဘုရားဟောတိုင်းဟောတိုင်းဟာအစကောင်းတယ်ဆိုတဲ့အာတိကလျာဏကုန်အလယ်ကောင်းတယ်ဆိုတဲ့မစ္စေကလျာဏကုန်အဆုံးသက်ကောင်းနေဆိုတဲ့ပရိယောသနာကလျာဏကုံအဲ့ဒါဟောပြောတဲ့သီလတရားနဲ့ကျင့်သုံးရတဲ့တရားကိုပေါင်းပြီးတော့ပြောတာနော်ယသဗျာဟောတဲ့အတိုင်းပဲလိုက်နာကျင့်သုံးရတာဖြစ်တော့ထက်ခွဲမဲ့ဆိုရင်တိတိတဓမ္မကိုထက်ခွဲရင်ပฏิပစ္စည်းတဘာဓမ္မကျင့်သုံးရတဲ့တရားတိဋ္ဌာဓမ္မမြင်ရတဲ့တရားပတ္တဓမ္မရောက်ရှိရတဲ့တရားဒါတွေတူတူပဲလို့မှတ်ထားမယ်နော်မြတ်စွာဘုရားဟောလိုက်တဲ့အခါမှာကိုဟောတဲ့မြတ်စွာဘုရားဟောတဲ့တရားသည်နံပါတ်၁အာဒိကလျာဏအစာလည်းကောင်းနေမိစေကလျာဏအလည်းလည်းကောင်းနေပရိယောသနာကလျာဏအဆုံးသက်လည်းကောင်းနေနောက်တတိယကတတ္ထတတ္ထဆိုတာလူတွေကိုအကျိုးပြုတဲ့နေရာမှာလဲကောင်းတယ်အနေတိတ်ပဲပြည့်စုံတယ်အကျိုးပြုတယ်အကျိုးစီးပွားနဲ့ဆက်ရှင်တယ်ဘုရားဟောတဲ့တရားသည်ကြားနာယုံတသက်မဟုတ်ဘူးကြားနာပြီလို့ရှိရင်လိုက်တွေ့ကျင့်သုံးလို့ရတယ်ဒါကြောင့်မို့တတ်တာအနှစ်ပြည့်တယ်အနှစ်ရှိတယ်အကျိုးစီးပွားကိုဆောင်ရနိုင်တယ်နောက်တစ်ခုကသပြင်းစနာစကလုံးလေးတွေအသုံးပြုထားတာလဲကောင်းတယ်နော်နားလေတဲ့ပေါ်တွင်ထင်ရှားတဲ့လူတိုင်းနားလေနိုင်တဲ့စကလုံးစကလုံးကလည်းပြည့်စုံတယ်မပြည့်စုံတဲ့စကလုံးမဟုတ်ဘူးစကလုံးကိုလည်းပြည့်ပြည့်စုံစုံဟောထားတယ်ကောင်းကျိုးဆောင်နိုင်တာကတထအဲ့နဲ့တိပဲရှိတာကတထစကလုံးပြည့်စုံတာကသဗ္ဗင်စနာလို့နောက်တစ်ခုက မြတ်စွာဘုရားတရားဟောလို့ရှိရင်ကေဝလပရိပုဏာဒီတရားမှာပါဠိတော်လို့သွားတယ်ဆိုမှရှိဘူး။နော်လုံးဝပြည့်စုံတယ်။အကြောင်းနဲ့အကျိုးနဲ့နော်စာရည်တဲ့ဆိုရင်ဏ္ဍန်နဲ့စာကုန်နဲ့ဏ္ဍကုန်နဲ့ဆိုတာလိုပဲအစာနဲ့ဆုံးသုံးပါလို့ကောင်းတယ်လို့ဒီလိုပြောတာ။ကေဝလပရိပုဏာလုံးဝပြည့်စုံတယ်။နောက်ပရိသုဒ္ဓတရားနဲ့ပတ်သက်လာလို့ရှိရင်ရသဗျာရဲ့ဟောပြောတဲ့စိတ်တော်ကလည်းတန်ရှင်းနေတန်ရှင်းသည့်အတွက်ကြောင့်ထွက်လာတဲ့ဖြစ်ပေါ်လာတဲ့တရားကလည်းစိတ်တအညစ်အကြေးတွေကိုတန်ရှင်းစေနိုင်တယ်ရသဗျာကတရားဟောတဲ့အခါမှာလည်းလတ်လပါဟုငဲ့ဟောတာမဟုတ်သည့်အတွက်ကြောင့်တရားကလည်းတန်ရှင်းနေနော်တန်ရှင်းနေငွေကြေးတနာယူပြီးတော့ဟောတာမဟုတ်ဘူးတန်ရှင်းနေလာလာပါဘူးယူပြီးတော့ဟောရမဟုတ်ဘူးနောက်တစ်ခါလူရဲ့ရင်းနဲ့ရောက်သွားလို့ရှိရင်ကိလေသာဆိုတဲ့အညစ်အကြေးတွေကိုလည်းတန်ရှင်းသွားစေတယ်ဒီတရားကဆောင်ရွက်ပေးတယ်ဒါကြောင့်မို့ပရိသုဒ္ဓစင်ကြယ်တယ်နောက်ဆုံးတစ်ခုကအဲ့ဒီတရားတွေအလုံးဟာပြမစရိယပကတာပြမစရိယပကတနာနော်မြတ်သောအကျင့်ကိုလက်တွေ့ကျင့်သုံးနိုင်ဖို့အတွက်ရှင်းလင်းပြထားတဲ့တရားတွေကြီးပဲအဲ့တော့ပေါင်းလိုက်တော့ဂုံရီချင်းအရှင်မြုပ်ဖြစ်တယ်နော်ရှင်မြုပ်ဖြစ်တယ်အာဒီကလျာဏဂုံအစား၌ကောင်းခြင်းနှစ်ပိစေကလျာဏဂုံအလယ်၌ကောင်းခြင်းသုံးပရိယောသနာကလျာဏဂုံအဆုံးသက်ကောင်းခြင်းလေးတထအနေတွေပဲရှိတယ်အနေတွေပဲနဲ့ပြည့်စုံတယ်အကျိုးစီးပွားကိုရဆောင်နိုင်တယ်ဆိုတဲ့တတ္ထကုံငါတပိစနာစကလုံးပြည့်စုံတယ်ဆိုတဲ့ကုံ၆ကေဝလပရိပုဏာလုံးဝပြည့်စုံတယ်လုံးဝပြည့်စုံတယ်ဆိုတာလုံးဝပြည့်စုံတယ်ဆိုတာဘယ်ချက်လုံးနေလို့ဖြစ်ဆွဲစရာလည်းမရှိဘူးဘယ်ဟာတွေတော့ပူသွားတယ်ဆိုရင်ပူပဲဖြစ်စရာမရှိဘူးကွတိလို့ပြောတာလုံးဝပြည့်စုံတယ်ခွန်ကပရိသုဒ္ဓရသဗျာဟောတဲ့တရားဟောတဲ့ပုဂ္ဂိုလ်အားလည်းစိတ်ဓာတ်တန်ရှင်းနေနားတဲ့ပုဂ္ဂိုလ်တွေလည်းစိတ်ရဲ့ညစ်ကြေးတွေကိုတန်ရှင်းစေတယ်ဟောနောက်တစ်ခုကပြမစရိယပကတိတိပြမစရိယမေဃရှိပါအကျင့်တရားကိုပေါင်းဝင်အောင်ဟောတာရဖြစ်တယ်ဆိုဟောရှိခုနော်ဒါကတိတိဒါဓမ္မနဲ့ပတ်သက်ပြီးတော့ကိုယ်ကြီးရှိခုအဲ့တော့အလုံးကြာဘူးနေကြတာတရားကုံတော့6ပါးလိုပဲကြာဘူးတယ်နော်တရားကုံတော့6ပါးအဲ့ဒီ6ပါးလည်းပြောတာမဟုတ်ဘူးပฏิဝိဒါဓမ္မရဲ့ကုံတော့က10ပါးတိတိဒါဓမ္မရဲ့ကုံတော့က10ပါးဒါချုံငုံပြီးတော့ပြောတာအဲ့ဒီတဲမှာမြတ်စွာဘုရားတရားဟောတဲ့တရားတွေကိုထိုးထိုးသုံးတန်အရကိုယ်ဤချင်းနေထုတ်ပြောထားတာရှိသေးတယ်အဲ့ဒါတွေပါထဲမဲ့ဆိုရင်ဓမ္မကုံဤတွေအများကြီးပဲအဲ့တော့ပထမဆုံးကြည်မြတ်စွာဘုရားပထမဆုံးတိတိဒဓမ္မထဲမှာပါကူချပြသလဲဆိုရင်သွားရောက်ရမယ်ကျင့်သုံးရမယ်ပฏิပရာမဂ္ဂင်10ပါးမစ္စည်းမပฏิပရာဆိုမေတ္တာဝေကိုခြားပြတယ်မစ္စည်းမပฏิပရာဆိုတဲ့အကျင့်ဟာလည်းပဲတိတိဒ္ဓဓမ္မပဲအဲ့ဒီတိတိဒ္ဓဓမ္မကိုလက်တွေ့ကျင့်သုံးတဲ့အခါမှာဘယ်လိုအကျိုးတွေရသလဲဆိုရင်အဲ့ဒီမှာလည်းပဲ6မျိုးပြထားတယ်နော်တိတိဒါလည်းတပည့်ဆက်ကြမှာလာတဲ့မစ္စည်းမပฏิပရာရဲ့ခုံရီချင်း6မျိုးလို့ပြောလို့ရတယ်ကုံ6မျိုးအရင်ချင်း6မျိုးအဲ့တော့မြတ်စွာဘုရားဟောတဲ့တိတိဒ္ဓဓမ္မတွေကမစ္စည်းမပฏิပရာရဲ့စွမ်းဆောင်နိုင်မှုက6ခုပါးတွေကိုစွမ်းဆောင်ပြီးတော့ဆိုရင်စက္ခုကရဏီပညာမျက်စိကိုဖော်ထုတ်ပေးတယ်လူတိုင်းလူတိုင်းအားပဂတိမျက်စိရှိုံနဲ့မသိနိုင်ကြဘူး။ဒါကြောင့်မို့လို့လောကီကိစ္စတောင်မသိနိုင်သည့်အတွက်ကြောင့်ဘာလို့ ਆ လဲ။ပ ပညာသိညာကလေးအရွယ်ရောက်လာလို့ရှင်ကြောင်းထားရတယ်နော်ကောလိတ်တို့တိတ်တို့တို့တက်ရောက်ပြီးတော့သိရတယ်တတုပမျက်စိရှိပေမဲ့လို့ဒီပညာမျက်စိလိုအပ်တာဖြစ်တယ်ပညာမျက်စိကိုဖွဲ့ပေဖို့လိုအပ်တယ်အဲ့တော့မြတ်စွာဘုရားရဲ့ဒီမစ္စည်းမပฏิပ္ပရာဆိုတဲ့မဂ္ဂင်၈ပါးကသက္ခုကရဏီပညာမျက်စိကိုတတ်ဆင်ပေးတာဒါတစ်ခုနော်ညာနာကရဏီအသိပညာကိုဖြစ်ပေါ်စေတာကတစ်ခုဥပတမယရှင်နဲ့နှလုံးထဲမှာဖြစ်နေတဲ့ကိရိတာအပူမီးတွေငြိမ်အေးသွားစေတာကတစ်ခုအပိညာယထူချတဲ့အသိဉာဏ်တွေရလာတာကတစ်ခုသမောဒဆိုတာနိဗ္ဗာန်တရားထို့တွင်သိနိုင်တဲ့မတရားကိုရဖို့ဆိုတာကတစ်ခုနိဗ္ဗာန်ရနိဗ္ဗာန်ကိုရတာကတစ်ခုဆိုအလုံးပေါင်းလိုက်တော့6ခုမစ္စည်းဘပฏิပ္ပရာရဲ့ဂုံကြီးက6မျိုးမစ္စည်းဘပฏิပ္ပရာဆိုတဲ့တေတိတဓမ္မသက္ခုကရဏီပညာမျက်စိကိုတတ်ဆင်ပေးတယ်ညာနာကရဏီအသိဉာဏ်ကိုတတ်ဆင်ပေးတယ်ဥပတမယစိတ်နှလုံးကိုငြိမ်အားရစေတယ်အဘိညာယသမ္မာအသိနဲ့မတူတဲ့ထူခြားတဲ့အသိကိုဖြစ်ပေါ်စေတယ်သဘောဓာနိဗ္ဗာန်ကိုမြင်နိုင်တဲ့မဂ္ဂင်မတရားကိုသိစေတယ်နိဗ္ဗာန်ရနိဗ္ဗာန်ကိုသိစေတယ်ဆိုလို့ပဲအဲ့တော့သမ္မောဓာဆိုတာထိုးရင်သိတယ်ဆိုတာပါတော့ဆိုရင်မဂ္ဂင်၈ပါးကကမကိလေသာဆိုတဲ့ရာဂဒေါသမောဟတိအကာဝဲတွေကိုမက်ကဖျက်ရှားပေးတာကိလေသေးမရင်တော့နိဗ္ဗာန်ံခိစတိတိမက်ကောလို့ဆိုတဲ့အတိုင်းကိလေသာတွေကိုရှင်းပြလိုက်တာအဲ့ဒီရှင်းပြလိုက်တဲ့တရားကိုတမ္ပောရာလို့ခေါ်တာဒီနေရာမှာနော်တမ္ပောရာအမှန်သိဖို့အတွက်အကာဝဲအပိတ်ဆုဖြစ်နေတဲ့ကိလေသာတွေကိုရှင်းပြလိုက်တယ်နော်မက်ကနေမက်ကိုပြန်ရှင်းတာမက်ကနှမျိုးရှိတယ်လို့ပြောရမှာဖြစ်တယ်ပတ္တပတမျိုးကပုပ္ပပါကမက်မက်ကရှိပါခြင်းတရားရှိဥစွာခြင်းအရလည်းမက်ပဲရရှိလိုက်တာကြတော့အရိယမက်နော်ခြင်းသုံးနာကပုပ္ပပါကမက်ရှားတာကအရိယမက်နှခုစလုံးကမက်ကပဲအဲ့ဒီမက်ကနဲ့မက်ကကိုရစီတယ်အဲ့ဒါတမ္ပေါ်ရလို့ပြောတာနော်ကိရိတာတွေကိုဖယ်ရှားနိုင်တဲ့စွမ်းရည်ရှိတဲ့မက်ကကိုဖြစ်ပေါ်စေတယ်အဲ့ဒီမက်ကဖြစ်ပေါ်စေခြင်းကြောင့်နောက်ဆုံးလမ်းဆုံးပန်းနိုင်ဖြစ်တဲ့နိဗ္ဗာန်ရနိဗ္ဗာန်အတွက်ဖြစ်တယ်ဒါကဓမ္မစကြာမှာအထူးဟောပြောတဲ့မစ္စိမပฏิပ္ပရာဆိုတဲ့တေတိတာဓမ္မသောမမစ္စည်းမပฏิပ္ပရာဆိုတဲ့မဂ္ဂင်၈ပါးအကျင့်တရားရဲ့စွမ်းဆောင်နိုင်တဲ့ဂုံဤချင်း6မျိုးလို့ဒီလိုမှတ်ရမှာနော်စွမ်းဆောင်နိုင်တဲ့ဂုံဤချင်း6မျိုးပြန်ပြောမယ်ဆိုရင်သက္ခုကရဏီညာနာကရဏီဥပတမယအပိညာယတမ္ပောရာယနိဗ္ဗာန်ယအဲ့ဒီ6ခုပဲနော်အဲ့ဒါမစ္စည်းမပฏิပ္ပရာရဲ့ဂုံဤပဲလို့ဒီလိုမှတ်သားတဲ့နဲ့ပေါ့နော်အဲ့ရလို့ပဲမြတ်စွာဘုရားရှင်သုံးရမဲ့တရားမြတ်စွာဘုရားဟောတဲ့မဟာတတိပဋ္ဌာန၃မဟာတတိပဋ္ဌာန၃ရဲ့ဂုံကြီးကြတော့9မျိုးရှိတယ်တတိပဋ္ဌာန်တရားရဲ့ဂုံက9မျိုးရှိတယ်ဂုံဆိုတာနော်ဒီအရေးချင်းနေဒီကျင့်သုံးလိုက်တဲ့ပုဂ္ဂိုလ်ကိုရစေနိုင်တဲ့အရေးသွေးတွေအဲ့ဒါကိုခေါ်တာနော်အဲ့တော့မဟာတတိပ္ပရဏသုတ်ရဲ့ဂုံဤချင်းကြတော့တိတိတဓမ္မရဲ့ဂုံအနေနဲ့ခုနှစ်ခုဟောထားတယ်အဲ့ဒီခုနှစ်ခုကပါတော့ဆိုဧကယနောအယံဘိက္ခေမေကောတိတတကြောင်ဤသောလံဟာတတိပ္ပရဏချင်းစဉ်လို့ခေါ်တဲ့ဒီတကြောင်ဤသောလံတကြောင်ဤသောလံဆိုတာဥတိကျတခုဤသောဥတိကျရှိတဲ့လံ ဒီလိုဆိုလို့လည်းပေါ့နော်လမ်းတသွဲတည်းပဲရှိတယ်လမ်းလမ်းမစရာမရှိဘူးလမ်းကွဲလမ်းဆုံးမရှိဘူးနိဗ္ဗာန်သွားဖို့လားဥတည်ထားတဲ့လမ်းဟာဒီတစ်ခုပဲဘယ်တတိဝိရဏတရားလေးပါဆိုတဲ့ဒီလမ်းဟာစွမ်းဆောင်မှုခုနှစ်မျိုးပေးနိုင်တယ်နံပါတ်၁တတနာဝိတ္တိယတရားရေဟာကိလေသာညစ်ကြေးတွေကြောင့်ဆင်းရဲဒုက္ခမျိုးစုံကြုံတွေ့နေကြတယ်လောဘကြောင့်ဒေါသကြောင့်မောဟကြောင့်ဆိုတဲ့ကိလေသာညစ်ကြေးတွေကြုံတွေ့ရပြီးတော့ဒုက္ခတွေမျိုးစုံကြုံတွေ့နေကြတာဖြစ်တယ်လောဘကြောင့်ဒုက္ခဖြစ်တယ်ဒေါသကြောင့်ဒုက္ခဖြစ်တယ်မောဟကြောင့်ဒုက္ခဖြစ်တယ်အဲ့ဒီလောဘဒေါသမောဟဆိုတဲ့စိတ်ရဲ့ညစ်ကြေးတွေကိုလုံးဝတန့်စင်သွားစေနိုင်တာတတိပဒံချင်းစင်မဲ့ဖြစ်တယ်။တန့်စင်နေနေနဲ့စွန့်ဤရှိတယ်။ဒါကဂုံဤတစ်ခု။ဝိတ္တိဆိုတဲ့ဂုံဤတစ်ခုရှိတယ်။နောက်တစ်ခုကဘာလို့။သောကပရိဒေဝနံသပတိကမာယ။နေစင်နေမြာတုရိဟာ။ပြဒနာတရားနဲ့ကြုံတွေ့တဲ့အခါမှာဆိုရင်တော့ကဖြစ်ကြတယ်ဆိုရင်တော့ကလည်းရှိကြတယ်ဆိုရင်တော့ကကိုမထိန်နိုင်တဲ့အခါမှာပရိဒီဝငိုကြွေးကြရတယ်အဲ့ဒီတော့ကဆိုတဲ့စိတ်နှလုံးရဲ့ပူလောင်မှုပရိဒီဝဆိုတဲ့ငိုကြွေးရမှုအဲ့ဒီတော့ကပရိဒီဝကိုလုံမြောက်စေတယ်ဆိုလိုတာကလောကမှာတောကကင်းကင်းစိတ်နှလုံးအေးချမ်းနဲ့မငိုရဘဲနဲ့နော်ရှင်းရှင်းပြပြနေနိုင်မှုရအတွက်တတိပဒံတရားကစွန့်ဆောင်ပေးတယ်လို့သူတို့ပြောတာနော်တတိပဒံတရားကစွန့်ဆောင်ပေးလိမ့်မယ်ငိုစရာနဲ့ကြုံအောင်မငိုရဘူးဆိုရင်စရာနဲ့ကြုံလည်းမဆိုရင်တော့ဒီတရားအထောက်တာလို့ရှင်အဲ့ဒါကိုပြောတာတော့ကဦးလည်းလွန်မြောက်နိုင်တယ်ပရိဒီဝဦးလည်းလွန်မြောက်နိုင်တယ်ဒီတရားမရှိဘူးဆိုရင်သာကြုံရင်လူတွေဟာအယုတ်ချိုးပြတ်ပုံရဲလဲပြီးတော့အဲ့ရတဲ့မှာလဲကြသွားလောက်အောင်ဆိုရင်တော့ကရောက်ကြတယ်ရှင်နဲ့ရင်းနေပူကြတယ်ငိုကြတယ်အဲ့ဒါဒီကြော်လွန်မှုအတွက်ကလည်းပဲတတိပဒံတရားကိုအထောက်ပါတတိပဒံတရားအထောက်လို့ရှိရင်ဆိုရင်တော့ကလေးကိုကြော်လာနိုင်ပါလိမ့်မယ်။ငိုကြွေးရတဲ့စိတ်ဆင်းရဲမှုတွေကိုကြော်လာနိုင်ပါလိမ့်မယ်။နောက်တစ်ခုကဒုက္ခတောမနတာနံသမအထင်ကမာယ။ဒုက္ခဆိုတာကိုဆင်းရဲမှုခန္ဓာကိုယ်ယုတ်ခန္ဓာကိုယ်ကြီးမှဖြစ်ပေါ်လာတဲ့နာကျင်မှုတွေကကာယကဒုက္ခလို့ခေါ်တယ်။စိတ်ထဲမှာနာကျင်မှုကစေရတိကဒုက္ခလို့ခေါ်တယ်။အဲဒီကာယကဒုက္ခစေရတိကဒုက္ခလို့ဆိုရဲကိုယ်ဆင်းရဲမှုစိတ်ဆင်းရဲမှုဒီနှစ်ခုဟာဘယ်တော့မှမဖြစ်အောင်လုံးဝချုပ်ငြိမ်သွားအောင်တတိပဒံတရားကိုကျင့်ပါနော်ကိုယ်ဆင်းရဲမှုကိုလည်းခံနိုင်သွားပါလိမ့်မယ်စိတ်ဆင်းရဲမှုတွေလည်းခံနိုင်သွားပါလိမ့်မယ်ဒီလိုဆိုလို့တယ်အဲ့တော့တတိပဒံအကျင့်ကကိုယ်ဒီစွမ်းဆောင်မှုတွေကိုပေးပါလိမ့်မယ်နောက်တစ်ခုကညာယတအတိကမယညာယဆိုတာနိဗ္ဗာန်သွားတဲ့လမ်းကြောင်းမဂ္ဂင်၈ပါးအကျင့်တရားနော်နိဗ္ဗာန်သွားတဲ့လမ်းကြောင်းဆိုတာဘာလို့ဝိပဿနာကျင့်စဉ်မယ်မဂ္ဂင်၈ပါးပုပ္ပဘကမဲ့လို့ခေါ်တဲ့ဝိပဿနာကျင့်စဉ်အဲ့ဒီဝိပဿနာကျင့်စဉ်ကိုဆိုတဲ့နိဗ္ဗာန်သွားတဲ့လမ်းကြောင်းကိုတွေ့ရှိဖို့ရလဲပဲတတိပဒတိုက်သွားပါဆိုလိုတာတတိပဒတရားကိုကျင့်မဲ့ဆိုရင်နိဗ္ဗာန်လမ်းကြောင်းပေါ်ရောက်သွားပြီလို့ပြောတာနိဗ္ဗာန်လမ်းကြောင်းရနေပြီလမ်းဆိုတာလွဲ့တယ်လေလွတ်အပ်တယ်လေရန်ကုန်သွားမဲ့ဆိုရင်မနက်လေးကနေရန်ကုန်သွားမဲ့ဆိုရင်ဟိုက်ဝေးလမ်းမပေါ်တက်သွားဒါလမ်းကြောင်းပေါ်ရောက်သွားတာလမ်းဆိုရင်ရောက်ပါပဲနော်ကျန်ကောနေမနေလာတယ်လမ်းဆိုရင်ရောက်ပါပဲအဲ့ဒီလိုလမ်းကြောင်းပေါ်ရောက်တာ ကောင်းကင်မှာနေရလာရလက်ပတ်နေရဆိုတဲ့သူလမ်းကြောင်းနဲ့သူသွားတယ်လမ်းကြောင်းမောရောက်ရင်သူလမ်းဆုံးဆိုတာပေါ်လာမှာဖြစ်တယ်ပေါ့အဲ့ဒါကြောင့်မို့နိဗ္ဗာန်သွားခြင်းတဲ့ပုဂ္ဂိုလ်တွေအတွက်ဒါလမ်းကြောင်းတစ်ခုပဲတတိပရံကျင့်ကိုကျင့်လို့ရှိရင်နိဗ္ဗာန်ကိုဘယ်လမ်းကသွားရမလဲလို့မေးစရာမလိုတော့ဘူးအဲ့ဒီအကျင့်ကိုကျင့်နေခြင်းအပြင်နိဗ္ဗာန်လမ်းကြောင်းကိုရောက်နေပြီလက်ပတ်နေပြီလို့သူတို့ဆိုလို့တယ်အဲ့ဒါကိုညာယတအဓိကမယနိဗ္ဗာန်အရနိဗ္ဗာန်တသစ္စိကရိယာယနိဗ္ဗာန်ဆိုတာကိုကိုယ်တွေ့သိရှိဖို့သစ္စိကရိယာဆိုတာကိုယ်တွေ့သိတာမျက်မှောက်ပြုတယ်ဆိုတာမျက်မှောက်ဆိုတဲ့အဓိပ္ပာယ်ကကိုနော်ကိုစိတ်နဲ့သိတာမျက်မှောက်ဆိုတာမျက်မှောက်ဆိုတာမျက်စိအောက်ဒီလိုအဓိပ္ပာယ်ပြောတာကိုကိုယ်တိုင်မြင်တယ်ကိုကိုယ်တိုင်ကြားတယ်အဲ့ဒါမျက်မှောက်လို့ခေါ်တယ်နော်မျက်စိအောက်မျက်မှောက်ကိုကိုယ်တိုင်သိတယ်ကိုကိုယ်တိုင်ကြားတယ်အဲ့ဒါကိုပဲသစ္စိကရိယာနော်မျက်မှောက်ပြုတယ်လို့သုံးတာကိုတွေ့နိဗ္ဗာန်ဆိုတာကိုအပြောနဲ့မဟုတ်ပဲနဲ့ကိုကိုယ်တိုင်တွေ့ဘူးတယ်နိဗ္ဗာန်ကိုကိုယ်ကိုယ်တိုင်တွေ့ဘူးချင်းလို့ရှိရင်တတိပ္ပဏတရားထပ်ပါလို့ပြောတာအဲ့တော့မှာတတိပ္ပဏသုတ်ရဲ့ကုံကြီးတွေကိုပြောမယ်ဆိုလို့ရှိရင်တရဝါတွေကိုစင်ကြယ်စေမယ်ကိရိတာညစ်ကြေးတွေကစင်ကြယ်စေနိုင်တယ်တောကပရိဒီဝကိုကျော်လွှားစေမယ်ဒုက္ခတောအနတ္တကိုစင်ရခြင်းစိတ်စင်ရခြင်းဤလုံးဝချုပ်ငြိမ်သွားမယ်ญาญัตตะอติกมะนิพพานะจองกูตุ่ยสิเมนิพพานะทิสสิกริยานิพพานกูเมมอปุญไนไล่เมลุเนาะเอ้อตัตตนะวิทุฏฐิยาตอกะปริเทวานะตัปปะติกมะยาทุกขะโทมนัตตนะอติกมะยาญาญัตตะอติกมะนิพพานะตะทิสสิกริยายาลุสรเอริมาเอกายนะเยดีကိုကြီးတွေကိုအခုလို့ဖော်ပြတာဖြစ်ပါတယ်နော်ကိုကြီးကိုအခုလို့ဖော်ပြတာတတ္တနာဝိသုဒ္ဓိယတခုသောကပရိဒေဝနာသမတေကမာယတခုဒုက္ခတောမနတနာအတေကမာယတခုညာယတအတေကမာတခုနိဗ္ဗာန်တသစ္စိကရိယာတခုဆိုအလုံးငါးခုပေါ့နော်ငါးခုတို့တော့ခွဲလိုက်တဲ့အခါမှာဒုက္ခတောမနတကိုနှစ်ခုခွဲတယ်သောကပရိဒေဝကိုနှစ်ခုခွဲလိုက်တဲ့အခါအကျိုးခုနှစ်မျိုးဖြစ်တယ်အကျိုးခုနှစ်မျိုးဖြစ်တယ်ပေါင်းထားလို့ရှိရင်တော့ငါကူပဲနော်ကိုကြီးတစ်ခုစီခွဲလိုက်လို့ရှိရင်ခုနှစ်မျိုးဖြစ်တယ်အဲ့ဒါလိုပဲမှတ်သားမှာဖြစ်တယ်ဒါကမဟာသတိပ္ပရဏသုတ်လို့ဆိုရဲဒေသီတာဓမ္မရဲ့ကိုကြီးခုနှစ်မျိုးအကျိုးကျေးဇူးခုနှစ်မျိုးတနည်းအားဖြင့်ငါးမျိုးပေါ့နော်ငါးမျိုးလို့လည်းမှတ်တင်တယ်ခုနှစ်မျိုးလို့လည်းမှတ်တင်တယ်အဲ့တော့နောက်တစ်ခါမြတ်စွာဘုရားကအရိယဝန္တပဋိပရာအရိယဝန္တသုတ်ဆိုတာဟောတာရရှိတယ်။နော်အရိယတို့ရဲ့အနှွဲအရိယပုဂ္ဂိုလ်ရဲ့အစဉ်ဆက်အမျိုးအနှွဲဆိုတာနဲ့ပတ်သက်ပြီးတော့ဟောထားတဲ့နေရာမှာအဲ့ဒီမြတ်စွာဘုရားဟောထားတဲ့အရိယဝန္တ104ပါးဆိုတာရှိတယ်။အဲ့ဒီအရိယဝန္တ104ပါးနဲ့ပတ်သက်ပြီးတော့နော်ကိုကြီးကိုမျိုးဆိုပြီးတော့ပေါ်ပြထားအရိယဝန္တသုတ်ရဲ့ကိုကြီးကိုမျိုးအဲ့ဒါလေတိတိတာတပါးရဲ့ကိုမဲတိတိတာတပါးရဲ့ကိုတော့ကိုပါပဲအဲ့ဒီကိုဦးကပါတော့ဆိုရင်နမတ္တကအက္ခိညာဒါကအရိယဝန္တတရားတွေဟာဒီကျင့်စဉ်ဟာတကယ်ကိုအစာဆုံးပေါ်လာတဲ့ခြင်းစဉ်ကောင်းတဲ့ထဲမှာတော့နမတ္တကစာလာတဲ့ခြင်းစဉ်ပဲနော်အစာဆုံးရှိနေတဲ့ခြင်းစဉ်ဖြစ်တယ်အကညာရတ္တညာဆိုတာရပ်ပေါင်းကြလာပြီအခုမှအသိစမ်းထွင်တာမဟုတ်ဘူးရှေးကလေးကရှိတယ်ဒါကဒုတိယဝန်တညာဘုရားအဆူသူတွေရဲ့အနှွဲကြည်ကြကြုတ်ကိုအထုရတဲ့လမ်းစဉ်အဖြစ်သိရတယ်ဒါကတတိယပောရဏတကယ်ကိုရှေ့ကြဆုံးတရားဖြစ်တယ်လက်ဟောင်းတရားဖြစ်တယ်ဆိုလိုတာ အရိယပုဂ္ဂိုလ်ကြီးကျင့်သွားတယ်စွန့်တင်ကအကြောင်းစီပစ္စည်းလေးပါးနဲ့ပတ်သက်ပြီးတော့နော်ရောင်ရဲ့တင့်တိန်နာတို့ဘာဝနာတရားနဲ့မွေးလျော်တယ်ဆိုတဲ့ဒီကျင့်စဉ်ကြီးဟာတကယ်ကိုအဝဝဆာအကျင့်ဖြစ်တယ်နိဗ္ဗာန်ရှိကြခဲ့တဲ့အကျင့်ဖြစ်တယ်အရိယသူတော်ကောင်းနေရဲ့အနှွဲ့ဆက်လို့သိရတယ်ပောရဏရှိကြတဲ့ကျင့်စဉ်ဖြစ်တယ်အတန်ကိဏဘသူကမှဒီကျင့်စဉ်ကိုမှားတယ်ဆိုပြီးတော့ပြဖြစ်ခဲ့တာမပြပြစေရဘူးအတန်ကိဏပုပ်ပါဘယ်ခေတ်ဘယ်ကာလတုန်းကဒီတရားတွေနဲ့ပတ်သက်ပြီးတော့ရှုတ်ချပြဖြတ်ခဲ့ဘူးတာလည်းမရှိဘူးနာတန်ကိယတိခဏိခေမှာလည်းပဲဒီတရားတွေကိုဘယ်သူမှမပယ်ဘူးနာတန်ကိယိတန်တိနောက်ပွင့်မဲ့ဖရာစုလို့လည်းဒီတရားပဲလက်ခံမှာဖြစ်တယ်အပတိကုဋ္ဌသဗ္ဗနိဟိပြပတိဟိဝိညုဟိပညာရှိတဲ့သမဏပြမနာတွေကဘယ်တော်မှတိအရိယဝန္တတရားလေးမျိုးကိုဆွံ့လွတ်တာမရှိဘူး။ဒီမှာလည်းပဲဂုံကြီးကိုးချက်ရှိတယ်။အရိယဝန္တကျင့်စဉ်ရဲ့ဂုံကြီးကိုးချက်ဒါလည်းဒေသီတ္တဓမ္မပဲ။မြတ်စွာဘုရားဟောတဲ့ဒေသီတ္တဓမ္မရဲ့ဂုံကြီးကိုးချက်။နော်။နောက်တစ်ခုကအာနာပါနသတိနဲ့ပတ်သက်တဲ့ဝေသာလိတော့မှာဖော်ပြတယ်အာနာပါနသတိရဲ့ခုံကြီးအဲ့ဒါကိုသိဖို့လိုတယ်နော်အာနာပါနသတိဟာဘယ်လောက်စွမ်းဆောင်မှုပေးတယ်ဆိုတာအယံပိခောပိခွေအာနာပါနသတိသမာတိပါဝိတော်ဘုဟုလိကတော်အာနာပါနပေါ်မှာအာနာပါနဆိုတဲ့အပေါ်မှာအာနာပါနဆိုတဲ့ထွက်လေဝင်လေအာယုံပေါ်မှာတတိထားလို့ရလာတဲ့သမာဓိအဲ့လိုဆိုလို့နော်တတိကတစ်ခုသမာဓိကတစ်ခုတတိမရှိရင်တော့ဘယ်မှမဖြစ်ဘူးတတိကတော့အလုံးမဲ့လိုအပ်တယ်နော်တတိသည်စာနဲ့အလားသဏ္ဍာန်တူတယ်အချို့ချက်ချက်အချင်းချက်ချက်စာပါရမင်းဆိုစာသည်အလုံးအတွက်ဖြစ်တယ်လို့ပဲတတိသည်အလုံးသောတရားဓမ္မတွေအတွက်ပါရတယ်။ဒါကြောင့်မို့အာနာပါနတတိထွက်လေဝင်လေပေါ်မှာနော်ထွက်လေဝင်လေကိုထွက်လေဝင်လေဆိုတဲ့အာယုံကိုစိတ်နဲ့တွေ့ဆုံပေးတဲ့တတိတရားအဲ့ဒီတတိတရားကိုမိပြုပြီးတော့ရလာတဲ့သမာဓိအဲ့ဒီသမာဓိရဲ့အကျိုးကျေးဇူးက၅မျိုးရှိတယ်အဲ့ဒါလည်းကုန်ရင်၅မျိုးပေါ့နော်အာနာပါနသတိသမာဓိရဲ့ဂုံရင်၅မျိုးအဲ့ဒီအာနာပါနသတိသမာဓိကိုရရှိပြီကုသနာမှာဖြစ်အောင်လုပ်တယ်အကျိတ်များစွာဖြစ်အောင်လုပ်တယ်ဆိုရင်အဲ့ဒီသမာဓိကစွမ်းဆောင်မှု၅မျိုးပေးနိုင်တယ်အကြီးချင်း၅မျိုးပေးနိုင်တယ်အဲ့ဒီ၅မျိုးကဘာလို့ဆိုရင်တန်တော်အဲ့ဒီသမာဓိရလာလို့ရှိရင်လူဟာလုံးဝငြိမ့်သက်ပြီးအေးချမ်းသွားတယ်။ဒါတခုငြိမ့်သက်တယ်အေးချမ်းတယ်။တန်တဆိုတဲ့ကောင်ကငြိမ့်သက်တာနဲ့အေးချမ်းတာနှစ်ခုစိတ်နှလုံးအေးချမ်းတယ်လူဟာရောက်ရမခတ်ဘူးငြိမ့်သက်တယ်ငြိမ့်သက်တာရဲ့အေးချမ်းတာငြိမ့်သက်တဲ့ဆိုတာလေးငြိမ့်နေတယ်လို့ပြောကြတယ်ရေငြိမ့်နေတယ်လို့ပြောတယ်လှုပ်ခတ်မှုမရှိတာကိုပြောတယ်အေဂျန်နဲ့ဆိုတာအပုမရှိတာကိုပြောတာနှစ်ခုရှိတယ်နော်ဒီတတ္တဆိုတာငြိမ့်သက်တယ်အေဂျန်နဲ့ငြိမ့်သက်ခြင်းဟာလှုပ်ခတ်မှုမရှိတာအေဂျန်ညာအပုကဲနာအဲ့လိုဆိုလို့အဲ့တော့အာနာပါနသတိတပါတိကိုကိုယ့်ရင်ထဲမှာဖြစ်အောင်လှုပ်လိုက်လို့ရှိရင်ငြိမ့်သက်တယ်အေဂျန်နဲ့ဆိုရဲကုန်အကျိုးကျေးဇူးရတယ်ပဏိတာပေရောမအဲ့ဒီအေဂျင့်မှုငြိမ့်သက်မှုဒီသမာဓိတရားဟာအာရတဲ့လူမရှိဘူးဘယ်နှခါလှုပ်လို့ဉာဏ်အာရမှုတင့်တိမ်သွားတာမရှိဘူးတခြားဟာဆိုရင်ဘယ်လောက်ကောင်းတဲ့အစစပဲစစဝါသွားရင်မကြည့်ကြတော့နော်ဒီဟာကြတော့အဲ့ဒါလို့မဟုတ်ဘူးဘယ်နှကြိမ်မဲ့ရသမျှအတင့်တိမ်အာရမှုမရှိဘူးလူချင်းနေတော့မယ် ပဏိဒအသေးစနကောစအစီအသေးစနကောစအသေးစနကဆိုတာဒီသမာဓိကိုနောက်တစ်ပါးတစ်ခုဆွတ်เสียမှာမလို့ပဲနဲ့ဒီသမာဓိတက်တက်နဲ့ပဲစိတ်နှလုံးအေးချမ်းမှုရတယ်ဆိုပါစို့ပြာကြီးကိုချိုးအောင်လို့တရားထည့်ရတဲ့ဆိုမရှိဘူးပြာကြီးကချိုးပြီးသားပဲအဲ့တော့ဒီသမာဓိလှုပ်ထားပြီးတော့ဒီညင်သက်အောင်ပိုကောင်းအောင်ဆိုပြီးတော့နောက်ထပ်ထပ်ဖြည့်เสียမလို့ဘူးလို့ပြောတယ်အသေးစနကနောက်ထပ်ထပ်ပြီးတော့တခုထည့်ဖို့မလို့အပ်ဘူးသူကနဲ့သူပြည့်စုံတယ်လို့ဆိုလို့တယ်အသေးစနကသူခေါ်စဝိဟာရောတကယ်ကိုစိတ်ချမ်းသာကိုချမ်းသာနေနိုင်တဲ့ကျိုးစိတ်ကျေကျိုးရှိတယ်ဒါကတခုဥပ္ပနုပ္ပနိစာပါပကေအကုသရေတပိဌာနသောအန္တရတပိတိဥပသမေတိဖြစ်ပေါ်လာသည်မကောင်းတဲ့အကုသတရားတွေကိုချက်ချင်းကွဲပြောက်သွားစေနိုင်တယ်ဖေရှားပြစ်တယ်အကုသိုလ်ဆိုတာမပေးရသေးရင်တက်လာမှာပဲမြူမုံနေလို့ပဲနော်မြေကြီးပေါ်မှာရှိတဲ့မြူမုံနေဟာမိုးရုပ်ရေရုပ်နဲ့ကဲသွားတဲ့အခါကျတော့လေးလေးမတိုက်လိုက်နဲ့တိုက်လိုက်လွင့်တယ်လားနော်လွင့်တယ်လားအဲ့ဒါလို့ပဲအကုသိုလ်တွေကလည်းလူရဲ့တဏ္ဍာမှာအာယုန်နဲ့ဆုံးလိုက်တာနဲ့တပြိုင်တည်းလွင့်တယ်လားအဲ့ဒီလွင့်တယ်လားတဲ့အကုသိုလ်တွေကိုချက်ချင်းညှိအောင်ညှိသွားအောင်ချက်ချင်းပြောက်ွယ်သွားအောင်လုပ်လုပ်နိုင်တယ်ဥပမာမဲ့လူဘဝမှာစိတ်ညစ်စရာပေါ်လာတယ်ဒီသမားကြီးကချက်ချင်းဖယ်ပေးလိုက်တယ်စိတ်ညစ်စရာပြောက်သွားတယ်နော်စိတ်မချမ်းသာစရာနဲ့ကြုံလို့စိတ်မချမ်းသာမှုဖြစ်လာရင်ဟောဒီသမားကြီးကချက်ချင်းပယ်လိုက်တယ်အဲ့စိတ်မချမ်းသာမှုတွေကိုချက်ချင်းပယ်လိုက်တယ်လောဘဖြစ်လာရင်ချက်ချင်းပယ်လိုက်နိုင်တယ်။ဒေါသဖြစ်လာလို့ရှိရင်လည်းချက်ချင်းပယ်လိုက်တယ်။မာမနတွေဖြစ်လာရင်လည်းချက်ချင်းပယ်လိုက်တယ်။မောဟဖြစ်ရင်လည်းဒီသမားကြီးကချက်ချင်းပယ်လိုက်တယ်။အကုသိုလ်တွေပေါ့တဲ့မလာအောင်လုံးဝငြိမ်ကြသွားအောင်ဖယ်ရှားပြစ်နိုင်တယ်။ပျောက်ကွယ်သွားအောင်လုပ်နိုင်တယ်ဆိုတော့အဲ့တော့အာနာပါဒသတိသမာဓိရဲ့အကျိုးကျေးဇူး၅မျိုးတိတိတဓမ္မမှာမြတ်စွာဘုရားအဲ့လိုဟောတာ။နော်အဲ့တော့ဗုဒ္ဓရဲ့ဓမ္မအကုန်ကြီးများအပိုင်းတည်းမှာဟိုအခုလိုအတိတိပတိဝေဒဓမ္မတိတိတဓမ္မဒီနှစ်ခုရဲ့ခုံကြီးချင်းနေရဒီလိုရှိတယ်ဆိုတာမှတ်သားပြီးတော့မြတ်စွာဘုရားရဲ့တရားတော်တွေဟာအဲ့ဓမ္မလေးနဲ့ပြီးတော့ဆွမ်းဆောင်နိုင်မှုအလွန်ကောင်းနေဆိုတာသိရှိနားလည်ပြီးတော့ဒီလိုအကျိုးကျေးဇူးတွေရအောင်မိမိတို့ရဲ့ရင်နဲ့နှလုံးနဲ့ရအောင်ကျင့်ကြံကြုတ်ကိုပွားများအထောက်နိုင်ကြပါစေကုန်သတည်းအလုံးစုံအရှင်ဘုရားဘုရားတပည့်တော်တို့သည်ဓမ္မသိဉာဏ်